တော်တာရှင်များခင်ဗျာ sorry arabia ဘရင်ဖတ်တာကွဲလွန်သွားပြီဖြစ်ပါတယ်အသက်82နှစ်ရှိပြီလို့ယူဆရတဲ့ဘရင်ဖတ်တာ1998ခုနှစ်လေးတက်ခဲ့ပြီးကြတဲ့ကကျမ်းမာရေးအချိန်လေးဆိုးရွားနေခဲ့ပါတယ်ကွဲလွန်သူဘရင်ဖတ်လေးဖြတ်ခဲ့ပြီးတဲ့နောက်မှာကမ္ဘာရေနံအများဆုံးတင်ပို့တဲ့နိုင်ငံမှာနေစဉ်အုပ်ချုပ်ရေးတာဝန်အားလုံးနှိပါကိုယူခဲ့တဲ့ညီဖြစ်သူအရှင်မြစ်သားအဗ်ဒူလာကသူ့ရဲ့အရရကိုဆက်ခတ်မှာဖြစ်ပါတယ်အကြောင်းစကိုတင်ပြပေးပါလားတော့လှလာတက်ခင်ဗျာ
ဟုတ်ကဲ့ရှင်ဘရင်ဖတ်ဘီအဗ်ဒူအဇစ်ဟာသူခမဲတော်ဘီအဗ်ဒူအဇစ်အယ်ဆောက်အနေနဲ့နိုင်ငံတွင်အုပ်စုတွေကိုစီယုံပြီးခင်ဗျီနိုင်ငံကြီးကိုတည်ဆောက်ခဲ့ပြီးတဲ့250အကြာဖြစ်တဲ့1982ခုနှစ်မှာသူဟာဆာအူဒီအရေဗျာရှိမိသားစုစီးပွားရေးလုပ်ငန်းကိုတာဝန်ယူစီမံကုပ်ကဲခဲ့တာဖြစ်ပါတယ်။1930ခုကရေနံတွေတွစ်ရှိခဲ့ပြီးတဲ့နောက်ရှေးယိုအစ္စလာမစ်နိုင်ငံဟာ20ရာစုခင်ဗျီနိုင်ငံကြီးဖြစ်လာခဲ့ပါတယ်။ဂျီနန်တင်ပို့မှုကရတဲ့ငွေတွေနဲ့ဆောက်လုပ်ရေးလုပ်ငန်းတွေပြုလုပ်ခဲ့ပြီးဆာအူဒီအရေဗျဟာစီးပွားရေးအင်အားကြီးနိုင်ငံဖြစ်လာခဲ့တာပါ။ဘီယင်ဖတ်ရဲ့အကြီးမားဆုံးအောင်မြင်မှုမှန်းနဲ့တစ်ခုကတော့မတည်ငြိမ်တဲ့ဒေသမှာအန်ဒီယေကြီးမားလာတဲ့ကာလအတွင်းဆာအူဒီအရေဗျကိုဘေးအန္တရာယ်ကင်းတဲ့လမ်းပေါ်မှာရှောက်လှမ်းနိုင်ဖို့လှုံ့ဆော်ချက်ပါတယ်လို့ဝါရှင်တန်ဒီစီရှိအရှေ့လေပိုင်းဌာနကဆိုင်ယစ်ရာအပြင်ပညာရှင်တူဦးလေးဖြစ်သူတောမတ်စ်လစ်တမန်ကပြောပါတယ်။
So one way or another, Fahad managed to maintain the regional balance in a way that
တနည်းမဟုတ်တနည်းနဲ့တော့ဘရင်ဖတ်တာဟာဆာအူဒီအရေဗျရဲ့တည်ငြိမ်ရေးကိုဆက်လက်ထိန်းသိမ်းနိုင်ဖို့ဒေသရင်းတည်ငြိမ်ရေးကိုလှုပ်ဆောင်ပေးနိုင်ခဲ့ပါတယ်။ဒါပေမဲ့ချွင်းချက်ကတော့1999ကကူဝိတ်ကိုအီရတ်ကဝင်ရောက်ကျူးကျော်စင်ကပါပဲ။သူ့နိုင်ငံကိုအကာအကွယ်ပေးဖို့ဒေသပြင်ထွက်ပြီးအမေရိကန်ပြည်ထောင်စုထံကနေဆာအူဒီအရေဗျကအကူအညီတောင်းခဲ့တာတော့ရှိပါတယ်။ဒါကိုလည်းသူနောက်ပိုင်းနောင်တရခဲ့ပါတယ်
။ခုလိုမွတ်စလင်မဟုတ်သူတွေကိုအစ္စလာမ်ရဲ့မွေးရမည်လို့ယုံကြည်ရတဲ့ဆာအူဒီအရေဗျကိုဖိတ်ခေါ်ခဲ့တဲ့အတွက်လေဆာအူဒီနယ်ပွားအယ်ကိုင်ဒါခေါင်းဆောင်အိုဆာမာဘင်လာဒင်အပါအဝင်အစ္စလာမစ်အစိုးရတွေကဒေါသထွက်ခဲ့ကြပါတယ်။တက္ကသိုလ်ထောင်တစ်ခုကအမေရိကန်ပြည်ထောင်စုကိုအယ်ကိုင်ဒါကတိုက်ခိုက်ခဲ့တာရဲ့နောက်ပိုင်းမှာဆာအူဒီအရေဗျကိုလည်းတိုက်ခိုက်စေဖို့ဖြစ်လာတဲ့အဓိကလှုံ့ဆော်ပေးတဲ့အကြောင်းကအမေရိကန်စစ်သားတွေကိုဆာအူဒီအရေဗျကိုဖိတ်ခေါ်ခဲ့လို့ဖြစ်တယ်လို့လည်းဘင်လာဒင်ကပြောကြည့်မှုပါလေ။အဲ့ဒီအချိန်ကဆာအူဒီအရေဗျဟာနိုင်ငံတွင်းမှာအစွန်းရောက်တွေကိုနှိကိုခဲ့ပြီးအကြမ်းဖက်မှုတိုက်ချရေးနိုင်ငံတကာစစ်မှာဒရဒအားပါဝင်ခဲ့တာဖြစ်ပါလေ။ UAE ကိုအာရဗ်စော်ဘွားများနိုင်ငံဆိုင်ရာအမေရိကန်သမ္မတဟောင်းဒေးဗစ်မက်ကဘီယင်တီအင်ရှိမင်းသားအဗ်ဒူလာနေနဲ့ပြည်တွင်းမှာအမျိုးသမီးအရေးနိုင်ငံရေးစီးပွားရေးဥပဒေရေးနှင့်ပညာရေးစနစ်တွေမှာပြုပြင်ပြောင်းလဲရေးကိုပိုးပြီးလေးလေးနက်နက်လှုပ်ဆောင်သွားနိုင်ပေရှိပြီးဂျာဖြာကာလာဟာလည်းအဆင်ပြေချောမွေနိုင်ပွဲရှိတယ်လို့ပြောခဲ့ပါတယ်။ကွဲလွန်သူဘီယင်ဖတ်ထားခဲ့တဲ့အမွေအနှစ်တွေအနေနဲ့အထူးခြားဆုံးကတော့အမေရိကန်ပြည်ထောင်စုပြင်အနောက်အုပ်စုနဲ့ရင်းနှီးတဲ့ဆက်ဆံရေးပါပဲလို့လည်းတာမကြီးမက်ကပြောပါတယ်။ဘီယင်ဖတ်ဟာခင်မီတဲ့အတွေးခေါ်ရှိတဲ့ခေါင်းဆောင်တူဖြစ်ပေမဲ့ဆာအူဒီအရေဗျရဲ့ရှေးရိုးကျတဲ့ပြည်တွင်းအဓိကတိုက်ခိုက်အင်အားစုကြောင့်လည်းထင်သလောက်ခီးမပေါက်ခဲ့ပါဘူး။ကမ္ဘာခေါင်းဆောင်တွေကလည်းကွဲလွန်သူဘီယင်ဖတ်ဟာအနောက်နိုင်ငံတွေနဲ့ဆက်ဆံရေးပုံမကောင်းမွန်စေပြီးအရှေ့လေပိုင်းတည်ငြိမ်ရေးတွေအထောက်အကူပြုနိုင်တဲ့ပုံကိုယ်ကြီးဖြစ်တယ်လို့ချီးကျူးကြပါတယ်။မွတ်စလင်ကမ္ဘာခွေရှိဆူရတွေကလည်းသူတို့နိုင်ငံတွေမှာ၃ရက်ကနေ9ရက်အထိဝင်းရဲချီကွဲတဲ့ထိမှကာလအဖြစ်တက်မှတ်ကြောင်းကြီးညာခဲ့ကြပါလေ။လန်ဒန်မှာဗြိတိရှ်ဝန်ကြီးချုပ်တိုနီဘလဲကဗြိတိန်ဟာဘီယင်ဖတ်ရဲ့အမျှော်မြင်ကြီးတဲ့အကျဉာဏ်ပေးမှုတွေကနေအကျိုးခံစားရတယ်လို့ပြောခဲ့ပါလေ။အင်ဗျူရောမှာတော့တမနာဘုရားဒီကနေ့မနေ့စောစောကအဲ့ဒီသတင်းကြားတော့ဆာအူဒီအရေဗျဘီယင်တဲ့အဗ်ဒူလာကိုဆက်သွယ်ပြီးဝန်ထဲချေကွဲကြောင်းအတိအပြီးပြောကြားခဲ့တယ်လို့ဘီယင်ဖတ်ရဲ့ဇာပနာခန်းနာတွေလည်းအမေရိကန်ပြည်ထောင်စုကတရားဝင်ကိုယ်စားလှယ်အဖွဲ့ဆီလို့မယ်လို့လေအင်ဗျူပြောခွင့်ရပုဂ္ဂိုလ်ကပြောခဲ့ပါတယ်ရှင်